မြမစီဝါရေးတိုးတက်ဖို့ထိတ်သီးဆွေးနွေးပွဲကြီးကိုစစ်ကောင်စီခေါင်းဆောင်ကြီးကိုယ်တိုင်ဦးဆောင်ပြီးတော့ကျင်းပနေပါတယ်။စစ်ကောင်စီထက်အသိပညာရှင်အသက်ပညာရှင်တွေလည်းတက်ရောက်နေကြပါပြီ။ဒီနိုင်ငံကခေတ်ဆက်ဆက်ကပြိနေတဲ့အကျွေးတွေကိုပြန်ဆက်ရင်ခြေလို့ရတာထက်ချေငှားလို့ရတာငှားရင်နဲ့တဖြည်းဖြည်းနဲ့တိဆောက်နေရတာပါ။ဒီလိုနဲ့လက်ပတ်လာလို့လမ်းနေတရားတွေဆက်မှုစုံနေနဲ့အညွတ်တလူလူဖြစ်လာချိန်မှာပဲနိုင်ငံတော့တိုးတက်နေပြီးငါတို့သာအာဏာရရင်ထောရကြည့်သေးရဲ့ဆိုပြီးတော့အာဏာသိမ်းလိုက်ပါတော့တယ်။အဲဒီနောက်ပိုင်းမှာတော့မှန်းချက်နဲ့နှမ်းထွက်မကိုက်အိတ်ဆိုင်ရမယ်အခြေအနေကိုကြုံလာရတဲ့အခါမှာတော့ငါတို့ပတ်စံရှာမှရတော့မယ်ဆိုပြီးတော့စစ်ကောင်စီနဲ့စီးပွားရေးမဟာပညာရှင်ကြီးတွေဟာအခုလိုအစည်းအဝေးထိုင်ပြီးတော့မဟာဗျူဟာတွေကိုရေးဆွဲနေကြတာဖြစ်ပါတယ်။ပြည်ပရင်းနှီးမြှုပ်နှံမှုတွေလည်းမရှိတော့ဘူးဆိုတော့စစ်ကောင်စီနဲ့သူ့ရဲ့ပညာရှင်တွေဟာငွေရရာရကြောင်းနီလန်းမျိုးစုံကိုရေးဆွဲပါတော့တယ်။လျှက်စစ်ရထားတွေလျှက်စစ်ကားတွေထုတ်ပြီးရောင်းမယ်လို့ပြန်တော့လျှက်စစ်ကားရထားတွေထုတ်မဲ့စက်ရုံမှာမီးမလာလို့ဖျောက်နိုင်လေထွန်းပြီးတော့ငုတ်တုတ်ထိုင်နေရပါတော့တယ်။ဒါနဲ့ပြည်ရင်အားသည့်ပြည်ရင်းမှာသာရှိသည်ဆိုပြီးတော့ကြက်ချံတွေဆောက်ပြီးတော့ကြက်ဥရောင်းစားဖို့မဟာဗျူဟာမြောက်ကြက်မမွေးမြူရေးကြီးရေးဆွဲပြန်တော့ကြက်စာကနိုင်ငံခြားကလာတာဖြစ်နေပါရောဗျာ။အဲ့ဒါဆိုရင်ကြက်ချံကိုခဏထားစိုက်ပျိုးရေးကိုဦးစားပေးလုပ်မယ်ဆိုပြီးတော့လုပ်ကြပြန်တော့စိုက်ရတဲ့မြေစီနဲ့ထွန်ရတဲ့ဒီဇယ်ကဒေါ်လာနဲ့ပေးဝယ်ရတာဖြစ်နေပြန်ရောဗျာ။စိုက်မဲ့ပျိုးမဲ့လယ်သမားတွေကလည်းစစ်ပြေးနေတော့လယ်ယာထွက်ကုန်ကလည်းမရှိ။ဒါနဲ့ဒေါ်လာဟာအဓိကဆိုပြီးတော့ပြည်တွင်းမှာဒေါ်လာရှာဖွေရေးကြီးစတင်ပါတော့တယ်။နိုင်ငံခြားကိုပေးเสียရရှိတဲ့အကျွေးတွေမပေးကြနဲ့ဟေးဆိုပြီးတော့ဝန်တာနုစိတ်ဓာတ်ကိုအခြေခံပြီးအကျွေးပြန်မပေးအမိန့်ကြေညာချက်တွေထုတ်လိုက်တာအကျွေးမဆက်တဲ့သူပတ်စံမချီးနိုင်ဘူးဆိုပြီးတော့နောက်ထပ်ချင်းငွေတွေထပ်မရတော့ပါဘူး။ငါတို့ကပြောလိုက်ပြီးအကျွေးဆက်ဆရာမင်းတို့မလိုတော့ဘူးနော်။မင်းတို့ဘဏ်ထဲကဒေါ်လာတွေကိုငါ့ကိုပေးကြဆိုပြီးတဒေါ်လာပေးခြင်းနဲ့ဈေးနဲ့ပေးပြီးတော့တင်လိုက်တာဓာတ်စီဒီဇယ်ဝယ်ဖို့တောင်မရှိတော့ပါဘူး။စီမဝယ်နိုင်လို့စီဆိုင်တွေပိတ်ပြန်မယ်လို့ပြန်တော့စီဆိုင်ပိတ်ရင်မင်းတို့နာမဲဆိုပြီးကြေညာပြန်ရောဗျာ။ပြိပကိုပို့ကုန်ပို့မယ်ဆိုရင်မရောင်းငင်ငွေအရင်တောင်းခံပြီးငါစီလာအပ်မအပ်ရင်မပို့နဲ့တော့ဆိုတော့ပစ္စည်းမရပဲဘယ်သူကငွေပေးမလို့ဗျာပို့ကုန်ကရတဲ့ငွေကြတော့ငါပေးတဲ့ဈေးနဲ့သိမ်းပဲတွင်းကုန်တွင်းချင်ရင်တော့ကို့ဘာသာကိုမှောင်ခိုတန်းကိုသွားဆိုပြီးတော့မူဝါဒချမှတ်ပြန်ရောဗျာတွင်းစရာရှိတဲ့သူတွေဟာမှောင်ခိုတန်းကိုပြေးဝယ်ပြန်တော့ဒေါ်လာမှောင်ခိုဝယ်ရင်ဖမ်းမယ်တဲ့ဒေါ်လာနဲ့ဝင်တာဆိုရင်မော်ဒယ်ကဲအလှမယ်တွေတောင်ဖမ်းပြီးဒေါ်လာညစ်တာဆိုတော့တရုတ်နှစ်ကူးမှဘိုးဘွားတွေအတွက်ရှုရတဲ့ရွှေပတ်စံငွေပတ်စံဒေါ်လာလေးတောင်ဖွက်ထားရပါတော့တယ်ဒီလိုနဲ့ဒေါ်လာညှစ်ရင်ဒေါ်လာရှာရင်ပို့ကုန်ကမရှိသွင်းကုန်ကလည်းမသွင်းနိုင်နောက်ပိုင်းမှာတော့မြန်မာငွေဟာတဖြည်းဖြည်းနဲ့တန်ဖိုးမရှိဖြစ်လာပါတော့တယ်ငွေစက်ကူတန်ဖိုးဟာငွေစက်ကူရိုက်နှိပ်ခတ်ထက်တန်ဖိုးကျလာပြီးကျလာပြီးနောက်ပိုင်းဘိုးဘံက1000တန်ကနေ2000တန်ကိုရိုက်2000တန်ကနေ5000တန်ကိုရိုက်ရိုက်ရင်းရိုက်ရင်းမကိုက်တော့တာနဲ့5000တန်ရဲ့နောက်မှာတုံညတစ်လုံးတိုးပေးလိုက်ပါရောဗျာငါးသိမ့်မှတ်ပြီးရောင်းကြဝယ်ကြတဲ့ဒီလိုနဲ့5000တန်ကို5သိမ့်တန်အဖြစ်နဲ့တုံညတစ်လုံးတိုးပြီးတော့သုံးဆွဲနေကြတဲ့နောက်ပိုင်းမှာမကိုက်ပြန်တော့နောက်ထပ်တုံညတစ်လုံးတိုးပေးလိုက်သည်သိန်း50မှတ်ပြီးတော့တုံညဆွဲကြဆိုပြီးတော့ဗဟုဘန်ကတုံညတွေတစ်လုံးပြီးတစ်လုံးတိုးပြီးတော့ကြေညာပါတော့တယ်အဲ့ဒီနောက်ပိုင်းမြမပြည်ရဲ့ဈေးတွေမှာရောင်းချရေးပုံစံသစ်စနစ်တစ်ခုဖြစ်ပေါ်လာပါတော့တယ်ဈေးတွေမကပါဘူးပွဲယုံနေကုန်တိုက်ကြီးနေမှာပါပြောင်းလဲသွားတာပါဈေးတစ်စည်းကိုဝင်လိုက်မယ်ဆိုရင်ဈေးဆိုင်တိုင်းဈေးဆိုင်တိုင်းရဲ့ရှေ့မှာတင်မုံကြီးတွေချထားပြီးဇရားကွက်တွေနဲ့ဈေးနှုန်းတွေကိုရေးထားတာကိုတွေ့မြင်ရမှာပါကြက်သားဆိုင်ရှေ့ရောက်ရင်ကြက်သားတစ်ပိတ်သာရွှေစင်နှစ်ရွေးသားငွေစင်ငွေသားငံမှုသားစံတပြီဒါမှမဟုတ်မြန်မာငွေ3200ငါးဆိုင်ရှိသွားပြန်ရင်လဲငါး30သားငွေစင်ငွေသားတပဲသားစံနှုတ်စီဘူးတွက်မြမငွေ350ရွှေစင်ရွှေသားပြန်မအပ်ပါဆိုတဲ့ဆိုင်းပုတ်တွေကိုတွေ့မြင်ရမှာဖြစ်ပြီးတော့ဟင်းသီးဟင်းရဲ့တန်းကိုသွားလိုက်မယ်ဆိုရင်ဟင်းရွက်တစီစံအကြမ်းပကံတစ်ခွက်ခဲတထုလက်တစ်စစ်ဒါမှမဟုတ်ရင်မြန်မာငွေ330ဒါမှမဟုတ်ရင်ကျင်းနီငံမှုသားဆိုပြီးတော့ရောင်းချနေတာကိုတွေ့မြင်ရမှာပါဈေးထိပ်အဝင်ဝမှာတော့ဈေးတယ်ဈေးဝယ်အရင်းပွားမှုတမာရီချင်းဝင်နေချထားသလိုစံနဲ့ဝယ်မဲ့ပစ္စည်းလဲတဲ့အခါမှာအချင်းအတွက်မှန်ကန်ရေးအတွက်အာမခံတမာရီချင်းခွက်တွေကိုလည်းဝယ်ယူနိုင်ပါသေးတယ်ဒါကတော့အခြားမဟုတ်ပါဘူးနှုတ်စီခွက်တွေကိုဈေးကော်မတီကရောင်းချပေးနေတာပါဈေးတွေကိုပတ်စံအိအစစံအိထမ်းပြီးပတ်နေရရင်အဆင်မပြေတဲ့အတွက်အဲ့ဒီနားမှာပဲတွန်းလှန်အငှားဆိုင်တွေလည်းရှိပါသေးတယ်စံအိတင်မလားမြမငွေတင်မလားကြိုက်တာတင်လို့ရတာပေါ့ဗျာဒီလိုနဲ့ရောင်းဝယ်ဖောက်ကားနေတော့မှာပဲဈေးထိပ်ကကင်းစင်ကဘိုးကတော်တွေဈေးလာပြီးဟေးဆိုသတိပေးသံထွက်ပေါ်လာတာနဲ့ခင်းထားတဲ့ဈေးပန်းတွေအကုန်သိမ့်ပြီးရောင်းသူဝယ်သူမှန်သမျှတန်းနေအောင်ပြေးရတော့တာပါပဲပြေးကြမပေါ်ဗျာသူတို့လာစား2-3ပြားဆိုတာကစံတဘူးတော်ဝယ်မစားနိုင်တော့လို့တက်မိသားစုတွေနဲ့နန်းစီဒီယန်လက္ခဏာဝန်ထမ်းတွေစုပြီးတော့ဈေးတွေမှာလိုက်လုစားနေလို့ပါ ူတို့တွေရဲ့စစ်ခေါင်းဆောင်ကြီးကတော့နောက်6လလောက်နေရင်စီးပွားရေးတိုးတက်ပြီးတိုင်းပြည်ချမ်းသာတော့မယ်ဆိုတာကိုအတွင်တွင်ပြောနေတော့မှာပါပဲသူ့လက်ထက်စင်ပြူရောက်လာလို့ပါတဲ့